ဘက်မလိုက်လှုပ်ရှားမှုအဖွဲ့ကဒီစန့်ကျင်ကန့်ကွက်တဲ့စာကိုလက်ရှိဘက်မလိုက်လှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ကုလသမဂ္ဂဆိုင်ရာမလေးရှားနိုင်ငံသားမကြီးမစ္စတာဟာမီဒာအလီကပေးပို့ခဲ့တယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလက်ရှိဘက်မလိုက်လှုပ်ရှားမှုအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့နယူးယောက်မြို့ကမလေးရှားတန်ယုံကိုဆက်သွယ်မေးမြန်းရမှာဘက်မလိုက်လှုပ်ရှားမှုဆိုင်ရာကုလသမဂ္ဂမလေးရှားတန်ယုံအတွင်းဝင်ဖြစ်တဲ့မစ္စတာအီဂရန်အီဘရာဟင်က RFA ကိုအခုလိုအတည်ပြုပြောကြားပါတယ်။
We have sent a letter to the President of the Security Council expressing our position that we do not consider, the non-aligned movement does not consider the situation in Myanmar as a threat to international peace and security.
ကျွန်တော်တို့လုံခြုံရေးကောင်စီဥက္ကဋ္ဌတွေစာပို့ခဲ့ပါတယ်မြန်မာနိုင်ငံတဲကအခြေအနေတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအန္တရာယ်ပြုထိပါနေတယ်ဆိုတာဗက်မလိုက်အဖွဲ့ကလက်မခံတဲ့အကြောင်းဖော်ပြတဲ့စာပါဒါကြောင့်မြန်မာကိစ္စဟာအန္တရာယ်မပြုဘူးလို့ယူဆတဲ့အတွက်လုံခြုံရေးကောင်စီမှာတရားဝင်ကိစ္စအဖြစ်တင်ပြဖြေရှင်းမှုဆိုတာဟာကုလသမဂ္ဂဗရိညင်စာတမ်းကပုံမှန်24နဲ့စန့်ကျင်နေတယ်လို့တင်ပြထားတာပါလို့မစ္စတာအီဂရန်ကဖြေကြားတော်တာပါAIBMC အဖွဲ့ဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားလာရေးအတွက်ဆောင်ရွက်နေတဲ့အာဆီယံ6နိုင်ငံကလွှတ်တော်အမတ်တွေရဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီအဖွဲ့ကမကြသေးခင်ကပဲမြန်မာဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိပါနေတဲ့အတွက်လုံခြုံရေးကောင်စီကအရေးယူပေးဖို့အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့တယ်လို့ကမ္ဘာအရရက်ကလွှတ်တော်အမတ်900ကျော်ရဲ့သဘောတူတိုက်တွန်းချက်လက်မှတ်တွေကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်စီပေးပို့ခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။အခုလိုဗန်မလိုက်နိုင်ငံတွေကသဘောထားကိုစာရေးတင်ပြတာနဲ့ပတ်သက်ပြီးတော့အာဆီယံလွှတ်တော်အမတ်များအဖွဲ့ကစိတ်ပြည့်ရတဲ့အကြောင်းမှုဆောင်တွင်မူ Miss Theresa Cox ကအခုလို RFA ကိုပြောပါတယ
် For me I was disappointed it's very disappointing to you know see Nam come up with the kind of position because the non aligned movement itself means we want you know a world that is full of peace and harmony and neutral
ဒီမှာနေနေပြောရရင်အလွန်စိတ်ပြည့်မိပါတယ်။ဗမလိုက်ဖွဲ့ကဒီလိုတင်ပြချက်မျိုးနဲ့ရက်လာတာဟာအလွန်စိတ်ပြည့်စရာကောင်းပါတယ်။ဘာလို့လဲဆိုတော့ဗမလိုက်လှူရှားမှုဟာကမ္ဘာငြိမ်းချမ်းရေးသဟဇာတမျှရေးနဲ့မျက်မျက်တက်တက်ရက်တည်ရေးဖြစ်ပါတယ်။ဒါပေမဲ့အခုဖြစ်နေတဲ့ပုံကမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေဟာမြန်မာပြည်ထဲကတည်သူတန်း90တဲ့မကပဲအာဆီယံဒေသတွေကနိုင်ငံတွေကိုပါထိခိုက်နေရတယ်ဆိုတာဗမလိုက်အဖွဲ့ကနားမလည်တဲ့ပုံပါပဲလို့ Miss Theresa Cox ကပြောသွားတာပါ။ဗမလိုက်အဖွဲ့ရဲ့ဘေးစာဟာမြန်မာကိစ္စဟာလူ့အခွင့်အရေးကိစ္စသာဖြစ်လို့လုံခြုံရေးကောင်စီမှမတင်သင့်ပဲအသစ်ဖွဲ့တဲ့လူ့အခွင့်အရေးကောင်စီမှသာတင်သင့်တယ်လို့သဘောထားတင်ပြတာဖြစ်ပါတယ်လို့လည်းမလေးရှားတန်ယုံအတွင်းဝင်မစ္စတာအီဂရန်ကဆိုပါတယ်။ဒါဆိုရင်အခုကန့်ကွက်တဲ့အမေရိကန်နိုင်ငံရဲ့ဆုံးဖြတ်ချက်အဆိုမူကြမ်းကိုရောဗမလိုက်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့မလေးရှားအနေနဲ့ဖတ်ရပြီးပါလားလို့ RFA ကမေးတဲ့အခါမှာသူတို့အနေနဲ့မတွေ့ရသေးဘူးလို့လည်းမစ္စတာအီဂရန်ကဆိုပါတယ်။မြန်မာအရေးအာဆီယံရဲ့သဘောထားအထူးသဖြင့်လက်ရှိအာဆီယံသဘာဝပဋိဖြစ်နေတဲ့မလေးရှားနိုင်ငံနဲ့နိုင်ငံခြားရေးဝန်ကြီးတို့ရဲ့အခုတလောပြောနေတဲ့ရည်တည်ချက်သဘောထားနဲ့ကြောင်းမြန်ဖြစ်မနေဘူးလားလို့ RFA ကမေးတော့မစ္စတာအီဂရန်ကမဖြစ်ပါဘူးလို့ဆိုပါတယ်။ဒါပေမဲ့ဗမ်လိုက်လှုပ်ရှားမှုရဲ့သဘောထားဟာအစုအပေါင်းသဘောထားရည်တည်ချက်ပါအဖွဲ့ဝင်ဖြစ်တဲ့ A နိုင်ငံ B နိုင်ငံ C နိုင်ငံရဲ့သဘောထားတစ်ခုချင်းစီကိုတော့လုံးလုံးလျားလျားကူစားမပြုပါဘူး။ဟုတ်ပါတယ်ကျွန်တော်တို့မလေးရှားမှာလည်းမြန်မာကိစ္စနဲ့ပတ်သက်လာရင်ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးပြောသလိုကျွန်တော်တို့မှာတခြားအကြောင်းတွေလည်းရှိပါတယ်လို့ဆိုပါတယ
် For the non-aligned movement our position is just we cannot impose our position on the security council we are just conveying to them our position yeah we cannot say that we cannot insist that the security council should not do this should not do that you know we don't have that right yeah we don't have that authority
ကျွန်တော်တို့ဗမ်လိုက်အဖွဲ့အနေနဲ့လုံခြုံရေးကောင်စီကိုအကြံပြုလာပဲလုပ်နိုင်ပါတယ်။ကျွန်တော်တို့ရည်တည်ချက်ကိုအကြောင်းကြားတာပဲဖြစ်ပါတယ်။လုံခြုံရေးကောင်စီနေနဲ့ဒီဟာလုပ်တဲ့နဲ့ဒီဟာမလုပ်ပါနဲ့ပြောပိုင်ခွင့်ကျွန်တော်တို့မှမရှိပါဘူး။လုပ်ပိုင်ခွင့်အာဏာမရှိပါဘူး။ဗမ်လိုက်အဖွဲ့ဟာကောင်စီဝင်မဟုတ်ပါဘူး။လုံခြုံရေးကောင်စီမှာပါတဲ့အဖွဲ့ဝင်တွေသာဆုံးဖြတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့ရည်တည်ချက်ကိုပြောပြီးကန့်ကွက်တာပဲဖြစ်ပါတယ်။တကယ်လို့မြန်မာကိစ္စကိုလုံခြုံရေးကောင်စီကိုတင်ပြီးတော့ဆွေးနွေးခဲ့ရင်လည်းကျွန်တော်တို့ဗမ်လိုက်အဖွဲ့အနေနဲ့ဘာမှမတတ်နိုင်ပါဘူးလို့ဗမ်လိုက်လှုပ်ရှားမှုဆိုင်ရာကုလသမဂ္ဂမလေးရှားတန်အရာရှိဖြစ်တဲ့မစ္စတာအီဂရန်ပြောသွားတာပါမြန်မာနိုင်ငံတဲကနိုင်ငံရေးစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေဟာဆိုးဝါးလွန်းတဲ့အတွက်နိုင်ငံရေးစီးပွားရေးမတည်ငြိမ်ဖြစ်လာပြီးဒုက္ခသည်တွေများပြားလာတာရောဂါပြားတွေပြန့်နှံ့လာတာငွေရေးဆေးဝါးတွေပြန့်နှံ့လာတာတွေကြောင့်မြန်မာကိစ္စဟာဒေတာရင်းတည်ငြိမ်မှုကိုပါထိပါလာတဲ့အကြောင်းလုံခြုံရေးကောင်စီကိုတင်ပြအရေးယူရေးကိုထောက်ခံသူတွေကဆိုပါတယ်အာဆီယံလွှတ်တော်အမတ်များဖွဲ့ကတော့ဗမ်လိုက်လှုပ်ရှားမှုအဖွဲ့ရဲ့ရည်တည်ချက်ကိုကန့်ကွက်ပြီးတော့မြန်မာနိုင်ငံအရေးဟာဒေတာတွေငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါထိပါချင်းချောင်းနေတဲ့အကြောင်း Miss Theresa Cox ကထပ်ပြီးအတည်ပြုပြောပါတယ်
the AIPNC position is very clear. We think that the UN Security Council should take Burma issues seriously, should come up with resolution on it. Because we think that what happened in Burma actually also an issue on security.
ကျမတို့အာဆီယံမှာမြန်မာပြည်မှာဖြစ်နေကြတဲ့ဟာဒေသတွင်းရဲ့လုံခြုံရေးကိုထိခိုက်တာအမှန်ဖြစ်နေလို့ပါပဲကျမတို့ကသမ္မတနိုင်ငံလှုပ်ရှားမှုအဖွဲ့ရည်ရည်ချက်ကိုသဘောမတူပါဘူးလို့ပြောကြားသွားတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ရုံးကမြန်မာအရေးပြောခွင့်ရတန်မှုကတော့မြန်မာကိစ္စဟာနိုင်ငံတကာလုံခြုံရေးကိုထိပါနေတဲ့ပြဿနာဖြစ်ပြီးတော့အမေရိကန်နိုင်ငံရဲ့ရည်ရည်ချ
So there is no change in our position. So there's nothing new on this. We will continue to push for the resolution, and we will continue to negotiate.
ကျွန်တော်တို့ပြောခဲ့သလိုပါပဲဒါဟာရှေ့ဆက်ဆွေးနွေးနေရတဲ့ပြဿနာဖြစ်ပြီးဖြေရှင်းရမယ့်ပြဿနာလည်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အမေရိကန်အစိုးရရဲ့ယက်တိချက်ဟာမပြောင်းပါဘူး။ဒီဘဲမလိုက်အဖွဲ့ကပြောလာတဲ့ကိစ္စကလည်းအသက်ဆန်းမဟုတ်ပါဘူး။ဆုံးဖြတ်ချက်ကြအောင်ကျွန်တော်တို့ဆက်တွန်းအားပေးလှုံ့ဆော်သွားမှာပါ။ဆက်ပြီးတော့လည်းညှိနှိုင်းဆွေးနွေးသွားမှာပါ။အဲဒါကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ယုံကထိတ်တန့်တန်ရာရှိတဲ့ဦးက RFA ကိုပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။